VOA ကနေထုတ်လွှင့်ပေးနေတဲ့မြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုအရင်ဆုံးတော့အိန္ဒိယနိုင်ငံကိုရောက်ရှိနေတဲ့မြန်မာသမ္မတရဲ့ခီးစဉ်နောက်ဆုံးရသတင်းတွေကိုတင်ပြပေးကြပါမယ်။မြန်မာနိုင်ငံအတွင်းကအမျိုးသားပြန်လည်တင်မြှင့်ရေးလုပ်ငန်းစဉ်တွေအပေါ်ထောက်ခံမှုပေးတဲ့အတွက်အိန္ဒိယနိုင်ငံကိုကျေးဇူးတင်ကြောင်းသမ္မတဦးထင်ကျော်ကပြောဆိုလိုက်ပါတယ်။ဒါအပြင်နှစ်နိုင်ငံကြားနားလည်မှုစာချုပ်လွှာလက်မှတ်ရေးထိုးနိုင်ခဲ့တဲ့အတွက်ကျေနပ်အားရမိကြောင်းလည်းသမ္မတကပြောပါတယ်။မြန်မာနိုင်ငံအနေနဲ့ရှေ့ဆက်လှမ်းရမယ့်အဆင့်တိုင်းမှာအိန္ဒိယနိုင်ငံအနေနဲ့အကျိုးတူပူပေါင်းဆောင်ရွက်သူတွေအဖြစ်နဲ့ရောမိတ်ဆွေအဖြစ်နဲ့ပါဆက်လက်ရပ်တည်သွားမယ်လို့အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကပြောဆိုလိုက်ပါတယ်။မြန်မာသမ္မတရဲ့အိန္ဒိယခီးစဉ်အပြည့်အစုံကိုအောင်အောင်ကပြောပြပေးပါရှင်။
အိန္ဒိယနိုင်ငံကို၄ရက်ကြာခီးစဉ်ဖြစ်ရောက်ရှိနေတဲ့သမ္မတဦးထင်ကျော်နဲ့ဝန်ကြီးချုပ်နေရင်ဒရာမိုဒီဦးဆောင်တဲ့နှစ်နိုင်ငံကိုယ်စားလှယ်အဖွဲ့တွေဒီကနေ့နေ့လယ်ပိုင်းတုန်းကဟိုက်ဒရာဘက်ဟောက်စ်မှာတွေ့ဆုံဆွေးနွေးပါရတယ်။အဲဒီနောက်နှစ်နိုင်ငံနားလည်မှုစာချုပ်လွှာကိုလက်မှတ်ရေးထိုးခဲ့ကြပြီးမြန်မာနိုင်ငံညီညွတ်ရေးအတွက်အိန္ဒိယနိုင်ငံရဲ့ထောက်ခံပံ့ပိုးမှုအတွက်ကျေးဇူးတင်ကြောင်းသမ္မတဦးထင်ကျော်ကဝန်ကြီးချုပ်မိုဒီနဲ့ပူးရဲကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်ပြောကြားသွားပါရ
I'm very pleased with the signing of four memoranda.of understanding
ခီးစဉ်တွင်နားလည်မှုစာချုပ်လွှာလက်မှတ်၄ခုရေးထိုးနိုင်တဲ့အတွက်ကျွန်တော်အလွန်အားရကျေနပ်မိပါတယ်ကျွန်တော်တို့ရဲ့ငင်းငိမ့်နဲ့အမျိုးသားပြန်လည်ရင်ကြားစေရေးဆက်လက်ကြိုးပမ်းနေတဲ့လုပ်ငန်းရှင်တွေကိုအိန္ဒိယကထောက်ခံပံ့ပိုးပေးနေတဲ့အတွက်လည်းကျေးဇူးတင်ပါတယ်လို့ဦးထင်ကျော်ကပြောသွားတာပါလန်ဒရာ69စင်းပြန်လည်မောမန်ဆောက်လို့ရေးအိန္ဒိယမြန်မာထိုင်းနိုင်ငံအဝေးပြေးလမ်းဖောက်လို့ဖို့စီမံကိန်းမှာပါဝင်တဲ့ကလေးဝရာကြီးလမ်းပိုင်းပြန်ပြင်းပြဲဆွမ်းအင်နဲ့ဆေးဘက်ဆိုင်ရာလုပ်ငန်းတွေပါဝင်တဲ့ပူးပေါင်းဆောင်ရွက်ရေးနားလည်မှုစာချုပ်လွှာ၄ခုကိုနှစ်နိုင်ငံတာဝန်ရှိသူတွေလက်မှတ်ရေးထိုးခဲ့ကြတာပါ။နှစ်နိုင်ငံအပြင်ဒေသရင်းမှာပါငြိမ်းချမ်းရေး၊တည်ငြိမ်ရေး၊ချမ်းသာကြွယ်ဝရေးတို့အတွေ့အိန္ဒိယနဲ့မြန်မာပူးပေါင်းဆောင်ရွက်ဖို့ကိုလည်းသဘောတူညီခဲ့ကြတယ်လို့သမ္မတဦးထင်ကျော်ကပြောပါရယ်။ဝန်ကြီးချုပ်မူဒီကတော့လွန်ခဲ့တဲ့သတင်းပတ်ကငလင်ကြောက်ပျက်စီးခဲ့တဲ့ပုဂံမျိုးကအာနန္ဒဖရာအပါဝင်သမိုင်းဝင်အထင်ကရနေရာတွေဖရာတွေကိုပြုပြင်ဖို့အကူအညီပေးတော့မှဖြစ်ကြောင်းပြောပါရယ်။ဒေသရင်းအကြမ်းဖက်သမားတွေကိုပူးပေါင်းနှိမ်နင်းသွားမယ်လို့လည်းသတင်းစာရှင်းလင်းပွဲအတွင်ပြောကြားခဲ့ပါရယ်
။ President and I agreed to work together.for the safety and security of our people.
နိုင်ငံပြည်သူလူထုတွေရဲ့ဘေးရန်ရဲ့ကင်းရှင်းရေးနဲ့လုံခြုံရေးအတွက်ပူးပေါင်းဆောင်ရွက်သွားဖို့သမ္မတနဲ့သဘောတူညီရပါတယ်။ဒေသရင်းကအကြမ်းဖက်ဝါဒရဲ့ချိန်ချောက်မှုနဲ့လက်နက်ကင်သဘုံတွေရဲ့လှုပ်ရှားမှုတွေကိုတက်တက်ကြွကြွပူးပေါင်းတိုက်ဖြတ်သွားမှာလည်းဖြစ်ပါတယ်။
အိန္ဒိယနိုင်ငံအရှေ့မြောက်ပြည်နယ်မဏီပူနဲ့အာတန်ပြည်နယ်တွေမှာခွဲထွက်ခွင့်နဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရဖို့တိုက်ပွဲဝင်နေကြတဲ့လက်နက်ကိုင်သဘုံအဖွဲ့ဒါဇင်နဲ့ချီရှိနေပြီးဒီသဘုံအဖွဲ့တွေနေနှင်းဖို့အတွက်အရင်မြန်မာစစ်အစိုးရနဲ့အိန္ဒိယအစိုးရတို့ကြားသဘောတူညီမှုတွေရှိခဲ့တာပါဒါပေမဲ့လည်းဒီလက်နက်ကိုင်အဖွဲ့တွေကိုထိထိရောက်ရောက်နေနှင်းရမှာအာဏာမှုတွေရှိခဲ့တယ်လို့လေးလာသူအချို့ကသုံးသပ်ပါတယ်အခုခါမှာတော့နှစ်နိုင်ငံကုန်သွယ်ရေးတူးမြင့်ဖို့နဲ့ဒေတာရင်းတည်ငြိမ်မှုရှိဖို့အာရုံစိုက်လှုံ့ဆော်လာတာဖြစ်တယ်လို့အမေရိကန်ပြည်တော်စုရောက်မြန်မာရေးလေးလာသူဒေါက်တာတင့်ဆွေကပြောပါတယ်
လမ်းဖောက်ဖို့ရောနေသာကုံတွေရောအားလုံးဟာဒီနေ့ဒေသကိုမူတည်တဲ့ဒီဒေသအိန္ဒိယဘက်ကရောအဆင်မပြေဘူးဗမာဘက်ကလည်းအခြေခံအဆောက်အဦမကောင်းသေးဘူးဆိုရင်တော့ဘယ်လိုမှတိုးတက်ဖို့မရှိဘူးသူတို့လုံနေတာလည်းတော်တော်ကြာပြီပေါ့အဲဒါကြောင့်တနည်းနည်းနဲ့ငြိမ်အောင်ထိနိုင်မှသာလျှင်အိန္ဒိယနိုင်ငံရဲ့ယူရချက်တွေပေါ့မြော့ပါပါ
ဒီကနေ့မနက်ပိုင်းမှာသမ္မတဦးထင်ကျော်နဲ့ဇနီးကိုအိန္ဒိယသမ္မတပရနပ်မူခါဂျီကသမ္မတအိမ်တော်မှာဂုံပြူတက်ဖွဲ့နဲ့ကြိုဆိုခဲ့ပါတယ်။သမ္မတဦးထင်ကျော်နဲ့ဇနီးတို့ဟာနယူးဒယ်လီမြို့ကမဟာတမဂန်ဒီအထိပ်မဲ့ဂူဘေးမန်ကိုလည်းတွားရောက်လွမ်းသူပန်းခွေချကာရဝပြုခဲ့ပါတယ်။စနေနေ့ရုံးကတော့သမ္မတဟာမဟာဘောဓိပင်ရှိရာဗုဒ္ဓဂါယာကိုတွားရောက်ခဲ့တယ်လို့တနင်္ဂနွေနေ့ရုံးကတော့ကမ္ဘာရှေးဟောင်းအမွေနှစ်ခုနှစ်နေရာမှာပါဝင်တဲ့ထက်ချ်မဟာအဆောက်အဦးကိုတွားရောက်လေ့လာခဲ့ပါတယ်ခင်ဗျာ။